ိုင်းနိုင်ငံဟာစံချိန်ပြင်လောက်တဲ့မိုးကောင်ရေရှားပြဿနာကိုရင်ဆိုင်နေရတာကြောင့်ဒေသမားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဟာရေချွေတာသုံးဆွဲရေးနည်းလမ်းတွေကိုရှာဖွေနေကြပါတယ်။ထိုင်းနိုင်ငံသားတချို့ဘုံမှန်ကနေရေထုတ်ယူချိန်မှာရေငန်တွေထွက်လာတာကြောင့်ဒီမြေတွေပြင်နေနေတဲ့ထိုင်းနိုင်ငံမြေချောင်းတွေနဲ့ရေကောင်ကန်နေတဲ့ကိုပင်လယ်ဆောင်းငံရေတွေစိတ်ဝင်နေတာကိုသတိပြုမိတဲ့အတွက်မိုးကောင်ရေရှားမှုကြောင့်အရှိတောင်အာရှနိုင်ငံတစ်ခုအနေနဲ့နှစ်ပေါင်း40အတွင်းအဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရတာဖြစ်ပါတယ်။မီလာကနေအော်တိုဘာလာအထိကြာတတ်တဲ့မုတ်တုံမိုးရာဒီဟာ2019ခုနှစ်တုန်းကထိုင်းနိုင်ငံကိုနှစ်ပတ်နောက်ကျပြီးမှဝင်ခဲ့ပြီးဂျာဒီကာလမကုံဆုံးခင်3ပတ်စောပြီးအဆုံးတက်သွားခဲ့တာကြောင့်ထိုင်းနိုင်ငံဟာခိုင်တိုင်းလိုမိုးရီအလုံးအလောက်မရခဲ့ဘူးလို့ဘဲကောင်မြစ်ကော်မရှင်ကပြောပါတယ်။မိုးခေါင်နှာကြောင့်လေယာဉ်ခန်းလျှောက်တာကြေအားနဲ့စစ်စစ်ရုံတွေရေနှဲပြီးဖြည့်ဖြည့်မီးထုတ်ဖို့ခက်ခဲလာမှာစတဲ့ချင်းချောင်းမှုတွေရှိနေခြင်းပါပဲ။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကြောင့်ထိုင်းနိုင်ငံစီးပွားရေးထိခိုက်ကြဆင်းမှုကလည်းဖြစ်နေပါတယ်။ရေရှားပမှုပြဿနာဖြေရှင်းနိုင်ရေးအတွက်ထိုင်းအစိုးရကရေစီမံခန့်ခွဲရေးစင်တာတစ်ခုတည်ထောင်လိုက်ပြီးအဲ့ဒီအတွက်အမေရိကန်ဒေါ်လာ390ဆွဲကိုပြင်ဆင်ထားပါတယ်။ဘူးကောင်ရေရှားတဲ့ပြဿနာကိုဖြေရှင်းဖို့2016ခုနှစ်တည်းမှာဒေါ်လာ1ဘီလီယံကျော်ကုန်ကျခဲ့တာကြောင့်ထိုင်းအစိုးရဟာအခုလိုရေအတွက်ရင်းနှီးမြှုပ်နှံနေတာပါ။တိဘက်ကုန်းမြင့်မြင့်ကလေစတင်စီးစင်းလာတဲ့မဲတော်မြင့်ဟာမြင့်ညာအပိုင်းကိုဖိတ်ပြီးတရုတ်နိုင်ငံကရေကာတာကြီးတွေတည်ဆောက်တာကြောင့်ထိုင်းနိုင်ငံရဲ့ရောက်ချိန်မှာမဲကောင်မြင့်ကြီးကအတော်လေးနှိမ့်ချနေတဲ့အခြေအနေမှာရှိတာကိုထိုင်းနိုင်ငံကတရုတ်အစိုးရနဲ့ဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါတယ်